ကချင်ပြည်နယ်ပူတာအိုခရိုင်မြို့မှာတပ်ပတ်ထုတို့ခေါ်ဖို့အတွက်ကုမ္ပဏီနှစ်ခုကပြောင်းစုအစိုးရစီကိုလျှောက်ထားလာပါတယ်။ဒါဟာမွန်ဂိုလီးယားဒိုချင်းကုမ္ပဏီနောက်ဆုတ်သွားပြီးတက်ချိုးသားလာတဲ့ကုမ္ပဏီနှစ်ခုဖြစ်ပါတယ်။မွန်ဂိုလီးယားဒိုချင်းကုမ္ပဏီကပူတာအိုခရိုင်ထဲကမြေက၅သိန်းလောက်မှာရွှေနဲ့တပ်ထုအကြီးစားတို့ခေါ်ဖို့အခုနှစ်ဆန်ပိုင်းကလျှောက်ထားခဲ့ပြီးကန့်ကွက်မှုတွေရှိခဲ့လို့နောက်ဆုတ်ခဲ့ရပါ။အခုကုမ္ပဏီနှစ်ခုကပေါ်ပေါ်ထင်ထင်မဟုတ်ပဲပြောင်းစုအစိုးရစီမှာတပ်ပတ်ထုတို့ခေါ်ဖို့ချက်ပြီးလျှောက်ထားလာကြောင်းကာကာဘူရာစီမြို့သားဥယျာဉ်ကမ္ဘာအမွေနှစ်သက်မှတ်ရေးမှာပူးပေါင်းဆောင်ရွက်ခဲ့တဲ့ဒေတာကံဦးအောင်ခန်းကဖူယိုရီကိုအခုလိုပြောပါတယ
်ဒီဝန်ဖရတ်တဲ့ဖော်မနီရာတော့ရုပ်သိမ်းသွားပြီပေါ့ဒါမှလို့နောက်ထပ်စိတ်တစ်စိတ်နဲ့အဲဒီတော့တူဖော်မနီကြီးပဲတော့ကပြီးတော့လျှောက်လာတယ်တတူစမ်းသပ်ဖို့ကိစ္စမှာကျွန်တော်ကလုံးဝသဘောတူရမှာရှိဆက်ပြီးတော့သူကသူ့ဖို့ကိုဒီနေ့ရှိလာတဲ့ဒီနေ့ကျွန်တော်ကဆက်ပြီးတော့ကန့်ကွက်တော်မူပဲရှိတယ်။အပြီးလို့လည်းကျွန်တော်ကမီးစိုးသိပ်ဒီဘဝရဲ့ပဲကိုတော်ဒီတာကိုဒိခသိခိုက်ဖြစ်နေတယ်
တတ်ထုတ်ဒူဖို့ဖို့အတွက်ပြောင်စုဆိုရစီကိုလျှောက်ထားလာတဲ့ကုမ္ပဏီပေါင်းကတစ်နှစ်အတွင်းမှာ2000လောက်ရှိရလို့ဆိုပါတယ်။ပူတာအိုခရိုင်ထဲမှာတတ်ထုတ်ဒူဖို့ခွင့်ကိုချမထားသိပေမဲ့အကောင့်တွေဖော်မယ်ဆိုရင်ပြည်နယ်ဆိုရခွင့်ပြုချက်ထောက်ခံချက်ကိုယူသွားမယ်လို့တရားစတာနဲ့တဘာဝတဝန်ကြီးထိန်းသိမ်းဝန်ကြီးဌာနလက်ထောက်တွန်းဝင်ဦးညွန့်ဝေကပြောပါတယ
်။တကယ်လို့ဒီအချက်လေးတွေပြည့်စုံတဲ့အခါကျမှ ECD နဲ့ပြည်နယ်သဘောထားတောင်းတယ်။ပြည်နယ်သဘောထားတောင်းပြီးပြည်နယ်ကပြန်လာမှသာဆက်လုပ်မှာ။ဘယ်ပြီးပြည်နယ်သဘောထားတောင်းတာကဘူထောက်ဖို့မှမရှိသေးဘူး။
ပူတာအိုခရိုင်မြို့မှာရွှေနဲ့အခြားတပ်ထုတွေအကြီးစားတူဖော်ဖို့အရင်ကလာရောက်လျှောက်ထားခဲ့တဲ့မွန်ဂိုလီးယားဒိုချင်းကုမ္ပဏီကဖုန်ကန်ရာဇီဘိမက်တော်တဲကဧက9900ခါကာပူရာဇီယူဒါဥယျာဉ်တဲကဧက13800အစိုးရစီမံခွင့်ရှိရဲ့မြေဧကပုံမင်းခွဲကြုံမှာလုပ်ပိုင်ခွင့်လျှောက်ထားခဲ့ရပါအခုအသစ်လျှောက်လာတဲ့ကုမ္ပဏီနှစ်ခုအတွက်ပြည်အောင်စုအစိုးရအနေနဲ့ပြည်နယ်အစိုးရကိုသဘောထားမှတ်ချက်နဲ့ခွင့်ပြုချက်တောင်းခံလာတာမရှိသေးဘူးလို့ကချင်ပြည်နယ်ဆရာစာသားနဲ့သဘောဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးတာရှိလက်ဆိုင်ကဖူယိုရီကိုပြောပါရစေ။
အဲ့လိုတော့ကြားပါတယ်ခင်ဗျာဟုတ်ကဲ့ပြည်အောင်စုကနေမှသူတို့ရှင်မှလာ၆ပြီဆိုသူတို့အချင်းချင်းလက်ခံမယ်ဗျာ။အဲဒီဥပဒေပေါ့အရာလည်းသူတို့ပါစီမံဆောင်ရွက်ပိုက်ခွင့်ရှိတယ်လေ။အဲ့ဆိုအခုတော့ဆရာတော်ဒီသဘောထားတောင်းတဲ့စာတော့မရောက်သေးဘူးပေါ့။နောက်ထပ်ဥစ္စာလုပ်တဲ့ဟာတွေက
တဘာဝအတိုင်းရှိနေတဲ့ပူတာအိုဒေတာအတွက်ဒေတာကန်တွေကတော့သူတို့ဒေတာမှာအကြီးစားတတ်တုဒူပေါ်လာရှိလာမှစိုးရင်ကြပါတယ်။ပူတာအိုဒေတာဟာအရှိတောင်အာရှရဲ့ရေအေးမြင့်ဖြစ်တယ်လို့အရှိတောင်အာရှရဲ့တခုတည်းရှိရဲ့ရေခဲတောင်ဒေတာပါ။အေယာဝတီကြီးရဲ့ရေအေးမြင့်လို့လည်းတဘာဝပတ်ဝန်းကျင်ပညာရှင်တွေကပြောကြပါတယ်။